COVID-19 ကာယောဂါထိန်းချုပ်နိုင်ဖို့မြန်မာအိန္ဒိယချင်းထိုင်းနိုင်ငံပါဝင်အာရှနိုင်ငံတွေရဲ့နောက်ဆုံးဆောင်ရွက်ချက်တွေကိုကျွန်မဆုမြတ်မွန်ကဆက်ပြီးတော့တင်ပြကြပါမယ်
จากผลกระทบของโควิด19ผมจะเป็นผู้นําในภารกิจนี้และรายงานตรง
ต่อโควิด19กายโยคะปฏิณาจองมะละ26ရက်จาราเรนี่ก็ซาโลท้ายနိုင်ငံမှာဂျမ်းမာရဲ့အရေးပေါ်အခြေအနေထုတ်ပြန်တယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကြေညာခဲ့တာဖြစ်ပါတယ်ယောဂကူးဆက်ပြန့်နှံ့မှုပြဿနာဟာလက်ရှိထက်အများကြီးပိုဆိုးနိုင်တာမို့အခုလိုမျိုးတင်းကျပ်တဲ့ဆောင်ရွက်မှုကိုလုပ်ရတာဖြစ်တယ်လို့ပုံထုံးလေးကကြေညာစင်မှာဝန်ကြီးချုပ်ပရယုတ်ကပြောပါတယ်ယောဂကူးစက်မှုအခြေအနေပိုဆိုးလာရင်ထိုင်းလူမျိုးတွေရဲ့ကျန်းမာရေးဝင်ငွေနေထိုင်မှုပုံစံနိုင်ငံရဲ့စီးပွားရေးစရတွေအလုံးအပေါ်တက်ရောက်မှုရှိလာလိမ့်မယ်လို့လည်းဝန်ကြီးချုပ်ကသတိပေးပါရယ်မတ်လ26ရက်နေ့ကစလို့ဧပြီလကုန်တဲ့အထိထိုင်းနိုင်ငံတဝန်းလုံးကိုကျန်းမာရေးအရေးပေါ်အခြေအနေထုတ်ပြန်လာတဲ့အတူကန့်သက်ဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းဝန်ကြီးချုပ်ကအတိပေးခဲ့ပါရယ်အခမ်းအနားကျင်းပတဲ့ခမ်းမတွေနေဆက်တွေပိတ်တာပါအဝင်ဈေးတွေမတက်အောင်မှထိန်းချုပ်မဲ့ကန့်သက်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာတယောက်ကအခုလိုပြောပြပါဗျ
။ဒီယောဂါထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့မှအစိုးရအနေနဲ့လိုအပ်တဲ့ဆောင်ရွက်စရာရှိတဲ့မန္တမများကိုသူကပါဝါအပြည့်နဲ့သူ့ရဲ့ဟိုလုပ်ပိုင်ခွင့်အာဏာအပြည့်နဲ့သူကဆောင်ရွက်သွားမယ်ပေါ့။ဘရာယုကိုယ်တိုင်ပြောသွားတာကတော့ဒီနိုင်ငံသားတွေအားလုံးကိုအဝင်ကိုဒီည12နာရီနဲ့စပြီးတော့မှသူပိတ်ပင်လိုက်ပြီ။နောက်ပြီးကြတဲ့အခါကျတော့ဒီအသက်5နှစ်ယောက်ကလေးတွေနဲ့80အထက်လူကြီးတွေကိုတော့အိမ်ထဲမှာပဲနေဖို့သူကအကြံပြုထားတယ်ပေါ့အဲ့ဒါပြီးတဲ့ခါကျတော့ဒီကျန်းမာရေးအရေးပေါ်အခြေအနေကြောင့်မို့လို့ဟိုဖြစ်ပေါ်လာတဲ့နောက်ဆက်တွဲကိစ္စတွေပေါ့နော်ဒီကိုယ်သိနှုန်းတက်တာတွေပြီးတဲ့ခါကျတော့ဒီလူစုလူဝေးနဲ့ဟိုယောဂဖြစ်နေတဲ့နေရာတွေကိုတွားကြတာတွေပေါ့အဲ့ဒီအားတွေကတော့ဒီတက်ဆိုင်ရဝန်ကြီးဌာနတွေကနေပြီးမှဆက်ပြီးမှဒီကန့်သက်ချက်တွေတားမြစ်ချက်တွေကိုဆက်ပြီးထုတ်ပြန်မယ်လို့ဟိုကျွန်တော်နားလည်တယ်ပေါ့ဒီဝန်ကြီးချုပ်ပြောပြောထားတဲ့အရာပေါ့နော
်လူတွေအနေနဲ့ပစ္စည်းတွေအများအများဝယ်စုတာမျိုးတားမြစ်တာအပြင်ကုန်စည်နှုန်းတွေအစမတတင်တာအထိထိန်းချုပ်မဲ့ဆောင်ရွက်ချက်တွေသတင်းမှထုတ်ပြန်တာတွေကိုအရေးယူမဲ့ဆောင်ရွက်ချက်တွေကိုလည်းထိုင်းအစိုးရကလုပ်သွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဗုဒ္ဓဟူးနေ့အထိ COVID-19 ရောဂါဖြစ်နေသူ900ကျော်ရှိပြီးတော့သေဆုံးသူက4ယောက်ရှိပါတယ်။အခုလိုမျိုးအိန္ဒိယချင်းထိုင်းနိုင်ငံကရောဂါထိန်းချုပ်ရေးအရေးပေါ်အခြေအနေကြီးညာချိန်မှာပဲတောင်ကိုရီးယားနိုင်ငံကလည်းတောက်ကြာနေကစလို့အမေရိကန်နိုင်ငံကလာသူတွေကိုကန့်သတ်တင်းကျပ်မဲ့အစီအစဉ်ကိုကြီးညာပါတယ်။
미국입국자에대한자가격리조치는미국현지발권과정에서사전통보
말라29년에떠자니가사로아메리칸가약라두아롱တခြားသူတွေနဲ့မထိတွေ့ပဲမိမိနေတဲ့နေရာမှာတီးခြားခွဲနေရမယ်ဆောင်ရွက်ချက်စတင်မယ်လို့တောင်ကိုရီးယားကပ်ဘေးတုံ့ပြန်ဆောင်ရွက်မှုဆိုင်ရာတာဝန်ရှိသူယွန်တေဟိုပြောသွားတာပါအမေရိကန်ဟာ COVID-19 ကပ်ရောဂါဗဟိုချမ်းမှဖြစ်လာနိုင်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတိပေးထားချိန်မှာတောင်ကိုရီးယားကအခုလိုဆောင်ရွက်တာပါဥရောပကရောက်ရှိလာသူတွေအနေနဲ့သတင်းနှစ်ပတ်ခွဲနေရမယ့်အစီအစဉ်ကိုမတ်လ26ရက်နေ့ကစတင်သုံးနေတာဖြစ်ပြီးတော့အခုတော့အမေရိကန်ကိုထပ်ပြီးတော့တိုးလိုက်တာပါတောင်ကိုရီးယားလေဆိပ်တွေမှာစက်မှတ်စစ်ဆေးနေတာနဲ့ပတ်သက်လို့ဆိုးမျိုးရောမှနေတဲ့မတ်မွန်မြတ်သူကအခုလိုပြောပြပါဗ
ျ TV သတင်းတွေမှာတွေ့ရတဲ့လို့ဆိုရင်တော့ဒီစစ်တပ်တရားပါဝင်ပူပြီးတော့ဒီ quarantine လုပ်တဲ့ process ကိုကူညီနေတာတွေ့တယ် Airport security ကရိုးအစရဲတွေပဲလုပ်တာကိုရီးယားမှာအရေးလေဆိပ်ရဲပေါ့နော်လို့ရှိတယ်အခုဒီနေ့တဲ့မှာတွေ့ရတော့ဒီကြီးတက်ကဝစ်စုံနေတဲ့လူတွေပါဒီလူတွေကို management လုပ်တဲ့နေရာမှာလေရင်နေစိုက်တက်မြလူတွေအားလုံးအဲ့လူတွေအားလုံးသူစနစ်တကျတန်းစီပြီးတော့ဘယ်ကနေပမာစစ်တစ်ခါပြီးရင်ဘယ်လိုခွဲခြားမယ်ပေါ့နော်အဲ့ management အကုန်လုံးကိုဒီလူဝင်ကတိုးတဲ့သဘောပေါ့နော်လေစိတ်ဝင်တန်းနဲ့တမလုံးလောက်တော့ဘူးဆိုတော့အဲ့ဒါစစ်တပ်တွေကပါလာတယ်လို့မြင်ရတယ
်ယောဂထိန်းချုပ်ရေးကိုအထူးချက်မှတ်ထားတဲ့တောင်ကိုရီးယားနိုင်ငံထဲမှာယောဂကူးစက်သူအစ်စ်အကြီးအတွက်ကြာနေပြီမဲ့အသက်တွေးရှိတဲ့ကူးဆက်သူအများစုကနိုင်ငံသားကရောက်လာသူတွေစီကဖြစ်တယ်လို့အစိုးရကပြောပါရယ်။တောင်ကိုရီးယားမှာအိန္ဒိယနိုင်ငံလိုအိမ်ပြင်မထွက်ဖို့တားမြစ်ကန့်သတ်မထားပေမဲ့မလိုအပ်ရင်အိမ်ပြင်မထွက်ဖို့တိုက်တွန်းထားတာပါ။အထူးသဖြင့်ယောဂဖြစ်သူတွေအပြင်ထွက်ရင်နည်းပညာသုံးချေရခံပြီးတော့အရေးယူပါရယ်
။ဒီမှာကျတော့သူကလူဟိုယောဂလက္ခဏာမပြခင်မှာတည်းကကြိုပြီး trace လုပ်နိုင်တာပေါ့နော်တယောက်ယောက်ကစဖြစ်ပြီးဆိုအဲ့လူနဲ့ contact ရှိတဲ့သူတွေကိုဒီမှာတော့ credit card တောင်းကြတော့ credit card နဲ့ trace လုပ်တယ်နောက် phone number တွေအကုန်လုံးက register လုပ်ထားတာဆိုတော့ဘယ်သူကိုင်လဲဆိုတာသိတဲ့အတွက်ကြောင့် phone number နဲ့နောက် phone ရဲ့ location နဲ့ light ပြီးတော့ share နိုင်တယ်ပေါ့နော် share နိုင်တယ်ဆိုတော့ဒီလူတွေကဟိုယောဂလက္ခဏာမပြလည်းပဲယောဂရှိတဲ့သူဆိုတော့ကြိုပြီးသိတယ်ယောဂရှိတဲ့သူကြိုပြီးသိလို့ရှိရင်ဟိုအိမ်မှာပဲ self quarantine လုပ်ပေါ့နော်ယောဂလက္ခဏာပြပြီဆိုလို့ရှင်တော့သေယုံခေါ်သွားတယ်ဒါပေမဲ့အိမ်မှာနေနေတဲ့အိမ်မှာပဲနေနေတဲ့ self quarantine လုပ်နေတဲ့လူကယောဂရှိလက္ခဏာရှိတဲ့သူကအပြင်ထွက်လို့ရှင် ဖန်းခံရတယ်ဒါမှမဟုတ်ရှင်တန်းကြီးရိုက်တာမျိုးတော့ရှိတယ်
တောင်ကိုရီးယားနိုင်ငံမှာလောလောဆယ်အထိယောဂကူးစက်နေသူ9100ကျော်နဲ့သေဆုံးသူ126ယောက်ရှိပါတယ် COVID-19 ယောဂါစတင်ခဲ့တဲ့တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့မှာနောက်ထပ်ယောဂါကူးစက်သူမရှိတာ9ရက်အနည်းဆုံးရှိနေပြီလို့တရုတ်အစိုးရကဆိုပါတယ်25ရက်နေ့တွေကစလို့တင်းကျပ်ကန့်သတ်မှုတွေကိုလျှော့ပေါ်ပြီးဟူဘေးပြည်နယ်ကနေထွက်ခွာခြင်းသူတွေကိုတွားခွင့်ပြုနေပါတယ်ရှင်ကျွန်မဆုမြတ်မော်ပါ